နေတချင်းဂီတမျိုးစုံကိုကြားရိုက်နားထောင်နိုင်အောင်ဆောင်မှုပေးတဲ့ Spotify ကိုလာစဉ်ကြေးပေးပြီးတော့သုံးဆွဲတဲ့ Premium Member တန်တရာကျော်သွားပြီလို့ Spotify ကုမ္ပဏီက April 29ရက်နေ့ကကြေညာပါတယ်။လောလောဆယ်နိုင်ငံပေါင်း89နိုင်ငံမှာဝန်ဆောင်မှုပေးနေတဲ့ Spotify ကစွီဒင်နိုင်ငံ Stockholm မြို့အခြေစိုက်ကုမ္ပဏီဖြစ်ပါတယ်။တချင်းဂီတလို့အလွယ်ပြောပေမဲ့စာအုပ်တွေကိုအတန်ထွက်ဖတ်ပြတဲ့ Audiobook ဝန်ဆောင်မှုမျိုးလဲ Spotify မှာရပါတယ်။ Apple, Google, Amazon စတဲ့ပြိုင်ဘက် online music streaming ဝန်ဆောင်မှုလုပ်ငန်းကြီးတွေမှာ Spotify ကဘာကြောင့်ပြိသက်ပိုများနေရတာပါလဲ။လာစီဂျီပေးသုံးဆွဲတာချင်းအတူတူ Apple Music ဆိုရင်လောလောဆယ်သုံးဆွဲသူတန်း90လောက်ရှိတာမို့ Spotify နဲ့ထက်ဝက်လောက်ကွာပါတယ်။ Spotify ရဲ့ဝန်ဆောင်မှုလုပ်ငန်းကတခြားလုပ်ငန်းတွေထက်ဝါရင့်ပြီးအခြေခံနေတာကတော့တပန်းတာတဲ့အချက်ပါ။ဒါရမက Spotify ကသူ့ရဲ့ Premium Member တွေကိုတခြားဝန်ဆောင်မှုတွေနဲ့တွဲပေးတာကလည်းဆွဲဆောင်မှုတစ်ခုဖြစ်တယ်လို့ Spotify ကိုကိုယ်တိုင်သုံးနေတဲ့ VOA ဝိုင်းတော်သူမတ်ဤတန်စင်ကပြောပြပါရယ်။
သူကအများကြီးတခြား promotion တွေတခြားဒစိမ့်တွေတခြား brand တွေနဲ့ပေါင်းပြီးတော့ promotion တွေအများကြီးရှိတာပေါ့ဥပမာညီမကျောင်းတက်တုန်းကတက္ကသိုလ်ကျောင်းသူဆိုလို့ရှိရင်တက္ကသိုလ်ကျောင်းရဲ့ email address ရှိလို့ရှိရင် 50% 50% ခိုင်နှုန်းလျှော့ဈေးပေးပါတယ်အဲ့ဆိုပုံမှန် premium သုံးတဲ့လူတွေက10ပေးရမယ်ဆိုရင်ညီမအနေနဲ့50ပဲပေးရပါတယ်
5ဒေါ်လာ
ပဲပေးရပါတယ်နောက်ပြီးတော့အခုကျတော့လေသူကဒီ Hulu တခြားရုပ်ရှင်ကြီးတဲ့လို့ဝန်ဆောင်မှုနဲ့ချိတ်ဆက်ထားတယ်ဆိုတော့ဒီ Spotify မှာသုံးဆွဲတဲ့သူတွေအနေနဲ့တခြားအမျိုးအစားကိုလည်းတခါလဲ member ဝင်ပြီးသားအဖွဲ့ဝင်ပြီးသားဖြစ်သွားတယ်အဲ့ဒါဆိုတော့သူတို့အဲ့လိုကြော်ညာပေးရတယ်နဲ့ဆွဲဆောင်တဲ့အတွက်ပို့ပြီးတော့လူများလို့ထင်တယ
်ဆိုအဓိကညီမဒီ Spotify ကိုသုံးတာ3နှစ်လောက်ရှိပြီဆိုတဲ့ခါကျတော့သူ့ရဲ့အားနည်းချက်အားတာချက်ပေါ့နော်အဘလို့ရှိတယ်လဲအခုဆိုရင်သုံးတဲ့သူတန်းတရာအထိရှိသွားပြီဆိုတော့ဒီရဲ့ music streaming လုပ်ငန်းတော်တော်လေးကြီးကျယ်လာရပေါ့လေဆိုတော့ဘာကြောင့်သူတို့လိုအောင်မြင်လာရလို့ထင်လဲ
စပြီးသုံးပြတာကတော့ဒီဈေးနှုန်းကမဆိုးဘူးလို့ထင်လို့ပါ10ဒေါ်လာဝန်းကျင်လောက်နေဆိုတော့လေဒီအကယ်၍အခွေတစ်ခွေတချင်းခွေတစ်ခွေဝယ်မယ်ဆိုလို့ရှိရင်10ဒေါ်လာနဲ့ဒီ10ဒေါ်လာအထက်မကတော့ပေးရမှာပေါ့ဒါပေမဲ့အခုတော့တစ်လကို10ဒေါ်လာလောက်နဲ့ကိုကြိုက်တဲ့တချင်းကိုလည်းရွေးပြီးတော့နားထောင်ရတဲ့အတွက်အဲ့နဲ့စပြီးတော့သုံးပြတာပါနောက်ပြီးတော့ကိုအဆင်ပြေတယ်လို့စိတ်ထဲမှာပေါ်လာခံစားချက်အလိုက်သူလုပ်ပေးထားတဲ့ playlist တွေလည်းရှိတယ်ဆိုတော့သုံးရတာပို့ပြီးတော့အဆင်ပြေရပါတော့။နောက်ပြီးတော့တချို့မြန်မာခေတ်ပေါ်တချင်တွေလည်း Spotify မှာရှိရယ်။အတန် quality လည်းကောင်းကောင်းနဲ့နားထောင်လို့လည်းရတဲ့အတွက်ဒီလိုမျိုးနိုင်ငံတကာကနေပြီးတော့နားဆင်တဲ့လူတွေအတွက်အဆင်ပြေလို့ထင်ပါတယ်။တောင်အမေရိကတိုက်လက်တင်တချင်တွေတခြားဘာသာကိုရီးယားဂျပန်အဲ့လိုတချင်တွေကိုလည်းသူကအကုန်လုံးစုပြီးတော့စုပေးထားတယ်လို့မျိုးဖြစ်နေတော့ကိုနားထောင်ခြင်းနဲ့စိတ်ထဲမှာပေါ်လာတဲ့အချိန်မှာအဆင်ပြေပြေနဲ့နားဆင်လို့ရပါတယ်။နောက်တချို့နာမည်ကြီးဆိုတွေကကြတော့ Taylor Swift တို့ Madonna တို့သူတို့ကတခြင်းအစ်စ်တချို့ကို Spotify မှာပဲတီးသက်အရင်ဆုံးထုတ်ကြရဲဆိုတော့အရင်ဆုံးနားထောင်ခွင့်ရတဲ့အတွက် Spotify အဆင်ပြေပါတယ်။ဒါပေမဲ့အားနည်းချက်ကတော့ဒီတခြင်းတွေအကုန်လုံးမှာကိုပိုင်နေဆိုတာမရှိဘူးပေါ့။ဒီ10ဒေါ်လာပေးတယ်ဆိုပေမဲ့လည်း access သုံးခွင့်ပဲရတာပေါ့ဒီတခြင်းတွေကကိုဖုန်းထဲမှာ download လုပ်ထားတာမရှိဘူးအပိုင်ရတာမရှိဘူးတလောက်ကို10လောက်ပဲဆိုတော့တိတ်ပြီးတော့မများဘူးလို့ထင်ပေမဲ့လည်းကိုမတိပဲနဲ့ကုန်နေတဲ့ပတ်စံဆိုတော့တစ်နှစ်တစ်နှစ်ပေါင်းလိုက်လို့ရှိရင်တော့အများကြီးကုန်သွားတာပေါ့ကိုတကယ်အပိုင်ရတဲ့တခြင်းလည်းမဟုတ်ပဲနဲ့ပတ်စံပေးရတယ်လို့တော့တစ်ခါလေးတော့ခံစားမိပါတယ်
နောက်တစ်ခုကလည်းသူတို့ရဲ့စီးပွားရေးဟိုအနာဂတ် plan ပေါ့လေအစီအစဉ်ထဲမှာပါအခုနောက်ပိုင်းပါလာလဲဆိုတော့ podcast လုပ်ငန်း၃ခုကိုလည်းမကြာခင်တော့ပဲသူတို့ဝယ်လိုက်တယ်ဆိုတော့လူတွေကနောက်ကျလို့ရှိရင်ဒီ online ပေါ်ကနေနားထောင်တာတချင်းတစ်ခုတည်းတစ်မျိုးတည်းမဟုတ်တော့ဘူးနော်တချင်းဂီတာတစ်မျိုးတည်းမဟုတ်တော့ပဲနဲ့တခြားဟာတွေကိုလည်းဟိုနားထောင်လာတာပိုများလာမယ်လို့သူတို့ကတော့မျော်လင့်နေဆိုတော့မိုက်တန်းစက်အနေနဲ့ရောဒီတချင်းပြင်ပေါ်တော့ဒီလိုမျိုး online streaming ဝင်ဆောင်မှုကနေပြီးတော့ကိုယ့်အတွက်အကျိုးရှိတဲ့တခြားဟာတွေဘာတွေနားထောင်လို့ရတယ်လို့ရောပြောနိုင်တယ
်အခုဒီ iPhone က Apple Podcast ရှိပါတယ်အဲ့မှာကြတော့သူက NPR ဒီအမျိုးသား radio ကနေပြီးတော့ဘဟုသုတဖြစ်စေတဲ့အကြောင်းအရာတွေအဲ့အမျိုးတွေ podcast တွေကိုတော့နားထောင်ပြပါတယ် Spotify မှာလည်းရှိပါတယ်ဒါပေမဲ့လည်းအခုလောလောဆယ်တော့ Spotify မှာရှိတဲ့အမျိုးအစားအဲ့လောက်မများသေးပါဘူးaudio book တွေလည်းရှိပါတယ်ဒါပေမဲ့ဟို
audio book ဆိုတော့ဒီ
audio book ဆိုတော့
အတန်နဲ့သူကဖတ
်စာအုပ်ဖတ်ပြရတဲ့ဟာလည်းရှိပါတယ်ဒါပေမဲ့သူကကြောခန္ဓာဝင်ဝိတ္ထုတွေအရှိကြီးကိုအပိုင်းလိုက်ဖတ်ပြတာပေါ့နော်ဒါပေမဲ့ညီမတို့ဒါကိုအသုံးသိပ်ပြီးတော့တဲ့လို့မထင်သေးပါဘူး Spotify ကတခြားဟာတွေအကုန်ဆင်းပြပါတယ်ဒါပေမဲ့ podcast အမျိုးအစားက တခြားနေရာဒီလောက်မစုံတဲ့အတွက်သူတို့ခုတည်းကိုပဲအားကိုးလို့မရသေးဘူးလို့ထင်တယ်။နောက်ပိုင်းကျတော့မှသူတခြားကုမ္ပဏီတခြားဝန်ဆောင်မှုတွေနဲ့ဖက်ဆက်ပြီးတော့လုပ်မယ်ဆိုရင်တော့ဒီလိုဖက်ပြတဲ့စာအုပ်တွေနဲ့ဆိုပြီးတော့အသုံးဝင်မယ်လို့ထင်ပါတယ
်။လက်ရှိရှိနေတဲ့ online music streaming ဝန်ဆောင်မှုတွေမှာနားထောင်နိုင်တဲ့သင်းတွေကအနည်းနဲ့အများအတူတူပါပဲ။ဒါကြောင့်ပိုထူးတဲ့ဝန်ဆောင်မှုပေးနိုင်ဖို့ Spotify က podcast လုပ်ငန်း3ခုကိုဒေါ်လာတန်း300လောက်အကုန်ခံပြီးတော့မကြခင်ကပဲဝယ်ခဲ့ပါတယ်။ဂီတာမဟုတ်တဲ့တခြားအသံထွက်ဝင်ဆောင်မှုတွေအတွက်ဒီနှစ်ထဲမှာဒေါ်လာတန်း900အကုန်ခံဖို့အစီအစဉ်ရှိတယ်လို့ Spotify ကကြေညာထားတာပါ Spotify ဝင်ဆောင်မှုကိုအသုံးအများဆုံးကဥရောပပြည်ရင်မြောက်အမေရိကမှာဖြစ်ပါတယ်အိန္ဒိယနိုင်ငံမှာ2019ခုနှစ် February လမှာဝင်ဆောင်မှုစခဲ့ပြီးတပတ်ထဲမှာပဲသုံးဖို့မှတ်ပုံတင်တဲ့သူကတစ်တန်းရှိခဲ့တယ်လို့ Spotify ကပြောပါတယ်အခုဆိုရင်အိန္ဒိယမှာသုံးတဲ့သူနှစ်တန်းအထိရှိနေပါတယ် Spotify လုပ်ငန်းအစပိုင်းကတော့အမှုပညာဖန်တီးသူတွေကိုမူပိုင်ခွင့်မပေးတဲ့အတွက်ပြဿနာတွေရှိခဲ့ပေမဲ့နောက်ပိုင်းမှာတော့အမှုပညာရှင်တွေဂီတာထုတ်လုပ်သူတွေနဲ့မူပိုင်ခွင့်အတွက်တိုက်ရိုက်သဘောတူညီမှုတွေရအောင်ယူနိုင်ခဲ့ပါတယ် Universal Music, Sony Music, Warner Music တို့လိုဂီတာလုပ်ငန်းကြီးတွေနဲ့နောက်ထပ်သဘောတူညီမှုတွေရအောင်ညှိနှိုင်းနေတယ်လို့လည်း Financial Times သတင်းစာဆောင်းပါးမှာဖော်ပြပါတယ်အခုလိုကိစ္စတွေအပါအဝင်နားထောင်သူတွေအတွက်လွယ်ကူအောင်လုပ်ပေးထားတာကလည်း music streaming လုပ်ငန်းရဲ့အသာချက်တစ်ခုဖြစ်ပါတယ်။အခုနှစ်ဒုတိယလေးလပတ်အကုန်ဆိုရင်လဆင်ခြင်းမပေးဘဲ Spotify နားဆင်သူ222တန်းကနေ228တန်းအထိတိုးလာနိုင်တယ်လို့10ဒေါ်လာနီးပါးလဆင်ခြင်းပေးပြီးနားထောင်သူကလည်း109တန်းကနေတန်း110လောက်အထိတိုးလာနိုင်တယ်လို့ Spotify ကုမ္ပဏီကခန့်မှန်းထားပါတယ်ရှင်။